ယောဟန်အခန်း6အငယ်5ကနေ15အထိကိုကျွန်တော်ဖတ်ပြသွားမှာဖြစ်ပါတယ်။ယုံကြည်သူတို့အတွက်ခွန်အားယူရမယ့်အချက်လေးတွေကိုကျွန်တော်ဝေငှသွားမှာဖြစ်ပါတယ်။ယောဟန်အခန်း6အငယ်5ကနေ15ယေရှုသည်မျှော်ကြည့်၍လူအစုအဝေးအပေါင်းတို့သည်အထံတော်သို့လာကြသည်ကိုမြင်တော်မူလျှင်ဖိလိပ္ပုအားဤသူတို့စားစရာမုန်ကိုအဘယ်မှဝယ်မည်နည်းဟုမေးတော်မူ၏။ထိုသို့မေးတော်မူသောမိမိအဘယ်သို့ပြုမိကိုတည်တော်မူလျက်ပင်ဖိလိပ္ပုကိုစုံစမ်းခြင်းငါသာမေးတော်မူ၏ဖိလိပ္ပုကလည်းဤသူတို့သည်မုတ်တစ်ဖက်စီစိတ်ငှအောင်ဒေနာ၏အပြား200အဘိုးထိုက်သောမုတ်မလုပ်ပါဟုပြော၏ရှီမုန်ပေတရု၏ညီအင်ဒရုအမည်ရှိသောတပည့်တော်ကမှုရောမုတ်ငါးလုံးနှင့်ငါးကလေးနှစ်ကောင်ပါသောသူငယ်တစ်ယောက်ရှိပါ၏သို့တော်လည်းဤမြလောက်များစွာသောလူတို့သည်ရှိကြသည်ဖြစ်၍ထိုမုတ်နှင့်ငါးနှစ်ကောင်တို့ကိုအဘယ်ပြောเสียရှိပါသည်နှင့်ဟုပြော၏ယေရှုကလည်းလူများတို့ကိုလျှောင်းကြစေဟုမိန့်တော်မူ၏ထိုအရ၌မျက်ပြင်ထူပြောလျက်ရှိသည်ဖြစ်၍အရေအတွက်အားဖြင့်ငါးထောင်မြလောက်သောလူတို့သည်လျှောင်းကြ၏ယေရှုသည်မုတ်ကိုယူ၍ကျေးဇူးတော်ကိုချီးမွမ်းပြီးမှတပည့်တော်တို့အားဝေငှတော်မူ၍တပည့်တော်တို့သည်လျှောင်းသောသူတို့အားဝေငှပြန်၏ထိုနည်းတူငါးနှစ်ကောင်ကိုလူများလူကျင်သလောက်ဝေငှကြ၏ထိုသူတို့သည်ဝါကြပြီးမှကိုတော်ကဘာမျှမပြောက်စေခြင်းဟာကြံကျွင်းသောအကျိုးအပဲ့တို့ကိုကောက်သိမ်းကြလောဟုတပည့်တော်တို့အားမိန့်တော်မူသည်ဖြစ်၍စားသောသူတို့၌ကြံကျွင်းသောမူရောမုံငါးလုံး၏အကျိုးအပဲ့တို့ကိုကောက်သိမ်း၍12တောင်းအပြည့်ရကြ၏ထိုသို့ယေရှုပြတော်မူသောနမိတ်လက္ခဏာကိုထိုလူများတို့သည်မြင်လျင်ဤသူကဤလောကသို့ကြွလာရသောပရောဖက်အမှန်ပင်ဖြစ်သည်ဟုဆိုကြ၏ထိုသူတို့သည်ကိုယ်တော်ကိုရှင်ဘုရင်အရာ၌ချီးမြှောက်ခြင်းဟာလာ၍အနံအထက်ပြုကြမည်အကြောင်းကိုယေရှုသည်သိတော်မူလျင်တောင်ပေါ်သို့တယောက်တည်းကြွတော်မူပြန်၏လို့တွေ့ရပါတယ်ဒီကြမ်းချက်မှာကျွန်တော်မှတ်သားပြီးတော့ခွန်အားယူရမယ်ပထမအချက်ကယေရှုခရစ်တော်အတွက်မဖြေရှင်းနိုင်တဲ့ကြီးမားလွန်းတဲ့ပြဿနာဆိုတာမရှိဘူးကျွန်တော်ထပ်ပြောပါမယ်ယေရှုဖခင်အတွက်မဖြေရှင်းနိုင်တဲ့ကြီးမားလွန်းတဲ့ပြဿနာဆိုတာမရှိဘူးအခုနကျွန်တော်ဖတ်ပြခဲ့တဲ့ကျမ်းချက်မှာလည်းပဲသူတို့မှာပြဿနာရှိနေပါတယ်အဲ့ဒီပြဿနာကဘာလဲဆိုရင်သူတို့မှာစားဖို့အစာမရှိဘူးလူဦးရေဘလောက်ရှိလဲလူဦးရေဘလောက်အတွက်စားဖို့လဲဆိုရင်9,000လို့ကျွန်တော်တို့ဖတ်ခဲ့တဲ့ကြမ်းချက်မှာဖော်ပြထားပါတယ်လူပေါင်း9,000စားဖို့အစာလူအပ်နေတယ်အဲ့ဒီတော့ယေရှုကတပည့်တော်တဲကဖိလိပ္ပုကိုဤသူတို့စားစရာမုန်ကိုအဘယ်မှာဝယ်မည်နည်းဟုမေးတော်မူ၏ထိုသို့မေးတော်မူသောမိမိအဘယ်သို့ပြုတော်မူမည်ကိုသိတော်မူလျက်ပင်ဖိလိပ္ပုကိုစုံစမ်းခြင်းဟာသာမေးတော်မူ၏လို့ကျွန်တော်တွေ့ရပါတယ်။အဲ့တော့ယေရှုကမိမိပြုမဲ့အမှုကိုသိတော်မူလျက်ပင်ဖိလိပ္ပုကိုစမ်းကြည့်တယ်။ယေရှုကိုသူဘလောက်ယုံကြည်အားကိုးသလဲ။ယေရှုကိုဘလောက်ယုံကြည်သလဲဆိုတာကိုယေရှုကစမ်းကြည့်ပါတယ်။အဲ့တော့ဖိလိပ္ပုကဘလို့ပြန်ပြေလဲဆိုရင်အဲ့ဒါလောက်များတဲ့လူတွေစားဖို့အတွက်ကျွန်တော်တို့မှရှိတဲ့ပတ်စံနဲ့သွားဝယ်မယ်ဆိုရင်လဲနန်းနန်းလေးတစ်ဖက်လောက်တောင်လုံလောက်အောင်ကျွန်တော်တို့ပေးနိုင်မှာမဟုတ်ဘူးလို့ယေရှုကပြန်ဖြေလိုက်ပါတယ်တပည့်တော်တွေကနောက်တစ်ယောက်ပေတရုရဲ့ညီအင်ဒရုကယေရှုထံလာပြီးတော့ကိုရောမုတ်ငါးလုံးနဲ့ငါးနှစ်ကောင်ရှိတဲ့လူငယ်လေးတစ်ယောက်ပါလာတယ်ဒါပဲမဗျာအဲ့ဒါလောက်များတဲ့လူအုပ်ကြီးကိုဒီမုတ်ငါးလုံးငါးနှစ်ကောင်လေးနဲ့ဝအောင်ဘယ်လိုလုပ်ကျွေးနိုင်မှာလဲဆိုပြတော့ပြောပြန်ပါတယ်ယေရှုဖခင်မဖြေရှင်းနိုင်တဲ့ကြီးမားလွန်းတဲ့ပြဿနာဆိုတာမရှိဘူးသူတို့မသိခဲ့ဘူးဖြစ်နေပါတယ်အဲ့ဒီတော့အဲ့ဒီမုတ်ငါးလုံးငါးနှစ်ကောင်ကိုပါလာတဲ့လူငယ်လေးလူကြီးတောင်မဟုတ်ဘူးနော်လူငယ်လေးထံကနေပြီးတော့မုတ်ငါးလုံးငါးနှစ်ကောင်ကိုယေရှုထံမှလွှဲပြောင်းပြီးတော့ပေးလိုက်တဲ့အခါမှာလူပေါင်း9,000တို့ကဝါလင်စွာစားနိုင်အောင်ယေရှုကပွားများစေလိုက်ပါတယ်ကျွန်တော်တို့ဘာသင်ခန်းစာယူရမှာလဲဆိုရင်ယေရှုဖခင်မဖြေရှင်းနိုင်တဲ့ကြီးမားလွန်းတဲ့ပြဿနာဆိုတာမရှိဘူးယေရှုခရစ်တော်ကိုယုံကြည်အားကိုးပါ ကျွန်တော်တို့အသက်တာမှာအခက်အခဲဒုက္ခပြဿနာတွေနဲ့ကြုံတွေ့လာတဲ့အခါမှာယေရှုဖခင်ကိုကျွန်တော်တို့ဘေးချိတ်ထားပြီးတော့နေအမျိုးမျိုးနဲ့ကျွန်တော်တို့ပြဿနာတွေကိုဖြေရှင်းမှုလုပ်နေကြပါတယ်။ကျွန်တော်တို့အနာမှာခတ်သိမ်းသောအရာတို့ကိုတတ်ဆွမ်းနိုင်တော်မူသောဖခင်ကျွန်တော်တို့ကိုကိုညီဖြည့်ရှင်ပေးခြင်းသောယေရှုဖခင်ရှိပါလျက်နဲ့ကျွန်တော်တို့ဘေးချိတ်ထားတတ်ပါတယ်။သင်ရဲ့ပြဿနာဟာဘလောက်ပဲကြီးမားနေပါစေယေရှုခရစ်တော်ထံလွှဲပြောင်းပေးလိုက်ပါမိတ်ဆွေ။အဲ့ဒီလူငယ်လေးကသူ့မှာပါလာတဲ့မုန့်ငါးလုံးနဲ့ငါးနှစ်ကောင်ကိုယေရှုထံလွှဲပြောင်းပေးလိုက်တဲ့အခါမှာလူတယောက်တည်းမကဘူးငါးထောင်ကျော်တို့ကဝါလင်စွာစားသုံးနိုင်ကြကြောင်းကိုကျွန်တော်တွေ့ရပါတယ်ဒီလူငယ်လေးကဟာကျွန်တော်မှဒီမုတ်ငါးလုံးငါးနှစ်ကောင်ပဲပါလာတာကျွန်တော်အတွက်ဒီငါးတကောင်မုတ်နှလုံးကိုခြံထမ်းမယ်အဲဒီသုံးလုံးကိုတော့ယူလိုက်ဆိုပြီးတော့သူ့အတွက်ဘာမှခြံထားကိုမတွေ့ရပါဘူးအဲ့တော့ကျွန်တော်တို့ဘာသင်ခန်းစာယူရမှာလဲဆိုရင်ယေရှုဖခင်ကမိတ်ဆွေမှာရှိတဲ့အရာတွေကိုလိုအပ်လာရင်ဘာမှမချမ်းပါနဲ့ဒီလူငယ်လေးကလည်းတခုမှချမ်းသာမဟုတ်ဘူးကြည့်ကိုရောကျွန်တော်အတွက်ငါးလေးတကောင်တော့ချမ်းမရစေကျွန်တော်အတွက်နောက်ခရီးသွားမှာမို့လို့လမ်းမှာဘိုက်စားလို့ကျွန်တော်လဲတိမ်မှာဆိုလို့ဒီမုတ်ငါးလုံးတဲကဒီနှလုံးကိုတော့ကျွန်တော်အတွက်ချမ်းသာမရစေလို့မပြောပါဘူးသူ့မှာရှိတဲ့မုတ်ငါးလုံးနဲ့ငါးနှစ်ကောင်အကုန်လုံးကိုယေရှုထံလွှဲပြောင်းပေးလိုက်ပါတယ်။အဲ့ဒီတော့သူ့မှာရှိတဲ့အကုန်လုံးကိုလွှဲပြောင်းပေးလိုက်တဲ့အခါမှာသူတယောက်တည်းမကဘူးလူပေါင်း 9,000 ဝါလင်စွာစားဖို့ရန်ဘုရားသခင်ကကောင်းချီးပေးလိုက်ပါတယ်။ယေရှုဖခင်ကကျွန်တော်တို့မှာရှိတဲ့အရာကိုသူတစ်ပါးရဲ့ကောင်းချီးမင်္ဂလာဖြစ်ဖို့ရန်အတွက်တောင်းလာခဲ့ရင်မိတ်ဆွေမချမ်းပါနဲ့။သင်မှာမရှိတဲ့အရာကိုဘုရားသခင်ဘယ်တော့မှမတောင်းဘူး။ရှိတဲ့အရာကိုပဲတောင်းနေတာလိုအပ်လို့လားမလိုအပ်ပါဘူးကျွန်တော်တို့မပါလဲဘုရားသခင်ကမင်းမြတ်အမှုတော်ကိုပြည့်စုံစေနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့မပါပဲပြီးမြောက်အောင်ဘုရားသခင်မလုပ်ချင်ဘူးအဲ့ဒါဝတ်မြောက်စရာပဲမုံငါလုံးငါးနာကောင်ကိုယေရှုခရစ်တော်ထံသူလွှဲပြောင်းပေးလိုက်တဲ့အခါမှာသူတယောက်တည်းမကဘူးလိုပေါင်း 9,000 အတွက်ကောင်းကြီးမင်္ဂလာဖြစ်လာတယ်အဲ့ဒီတော့ယုံကြည်သူကျွန်တော်တို့ဟာသူတစ်ပါးအတွက်ကောင်းချီးမင်္ဂလာဖြစ်ဖို့ကျွန်တော်တို့ကိုဘုရားသခင်ရွေးနှုတ်ထားတာဖြစ်ပါတယ်။အဲ့ဒီတော့ဘုရားသခင်ကသင်ကိုကောင်းချီးပေးထားတဲ့အရာတွေကိုဘုရားသခင်အတွက်အသုံးပြုဖို့လိုအပ်လာရင်ကျွန်တော်အတွက်ဒီဟာလေးတော့ခြံထောင်းမယ်နော်မပြောပါနဲ့။ရှိတာအကုန်လုံးကိုလွှဲပြောင်းပေးလိုက်ပါ။လွှဲပြောင်းပေးလိုက်ရင်သင်တဦးတည်းအတွက်တာမကများစွာသောလူတို့အတွက်ကောင်းချီးမင်္ဂလာဖြစ်သွားမှာပါဒီမုတ်ငါးလုံးငါးနှစ်ကောင်ကိုယေရှုကလူပေါင်း 9,000 ကျော်စားဖို့ပွားများစေခြင်းရဲ့အဓိကအကြောင်းရင်းကတော့ဝိညာဉ်ပိုင်းဆိုင်ရာလူတို့ရဲ့လူအပ်ချက်ကိုဖြည့်ဆည်းပေးနိုင်သောသူဟာယေရှုခရစ်တော်တပါးဒီသာဖြစ်တဲ့အကြောင်းကိုပြဖို့ရန်ဖြစ်ပါတယ်ယေရှုကငါသည်ကောင်းကင်မှဆင်းသက်တော်မူသောအသက်မုန့်ဖြစ်၏လို့မိန့်တော်မူပါတယ်အဲ့ဒီအသက်မုန့်ကိုလူတိုင်းကိုယေရှုဖခင်ကပေးခြင်းပါတယ်။အဲ့ဒီအသက်မုန့်ကိုလူတွေရရှိနိုင်အောင်ဝေငှရမယ့်သူဟာယုံကြည်သူမိတ်ဆွေနဲ့ကျွန်တော်ဖြစ်ပါတယ်။နောက်ဘဝအသက်အမခံချက်နဲ့ဆိုင်တဲ့ဘုရားသခင်ရဲ့ကောင်းကြီးမင်္ဂလာထာဝရအသက်ကိုလူတိုင်းရရှိနိုင်ဖို့ဘုရားသခင်ကသင်ကိုကောင်းကြီးပေးထားတဲ့အရာတွေအသုံးပြုဖို့လိုအပ်လာရင်မိတ်ဆွေဘုရားသခင်ထံလွှဲပြောင်းပေးလိုက်ပါသင်မပြောတတ်ရင်လည်းပြောတတ်တဲ့သူတွေကိုဆေလွတ်ဖို့ရန်ဘုရားသခင်ထံသင်မှာရှိတဲ့အရာလေးတွေကိုလိုအပ်လာရင်လွှဲပြောင်းပေးလိုက်ပါမရှိတဲ့အရာကိုမတောင်းဘူးနော်သူများဥစ္စာကိုချီးငှားပြီးတော့ပေးဖို့ပြောနေတာမဟုတ်ဘူးသင်မှာရှိတဲ့အရာကိုပေးဖို့ပြောနေတာဖြစ်တယ်အရေးအတွက်မဟုတ်ဘူးအရေးအချင်းဖြစ်တယ်မိမိမှာရှိတဲ့ဒီနာဟိနှစ်ပြားအလုံးကိုပေးတဲ့မုတ်ဆိုးမအကြောင်းကိုမာကုအခိုင်၃အငယ်52ကနေ54မှာကျွန်တော်တွေ့ရပါတယ်။ကျန်တဲ့သူတွေကသူတို့မှာရှိတဲ့များစွာသောပတ်စံတွေကိုယူလာပြီးတော့လှူဒန်းကြပါတယ်။ဒီမုတ်ဆိုးမမှာတော့သူ့မှာရှိတဲ့နှစ်ပြားပဲလှူပါတယ်။အဲ့တော့ယေရှုကဘာပြောလဲဆိုရင်ဒီမုတ်ဆိုးမကအများဆုံးလှူတယ်တဲ့။ဒါပေမဲ့တကယ်တမ်းသူလှူထားတဲ့အရေးအတွက်ကနှစ်ပြားပဲရှိတယ်။ကျွန်တော်ဘုရားသခင်အတွက် Sakachin, Payadakin atwet bacon, ludanjin, suraga. Chonoruma machide a yao. Payadakin, don't so need a mobu. Chonoruma shide a ya. Payadakin bono atwet. Lu a lying. Payadakin will, Luebianbro, be like ba. Yeshu paya, mapi champagne in it. Jima loan at Pietana sura machibu. Yeshu paya, a thoma pew nine lap out. Thing alone, a sent a tan nail lone, sora, meshibabu. Then, ma, she de a ya alone at two. Then go then, Poyadakan let dotema, seka and number. Poyadakan at two, a thump you do to pitcher madala. Then, ma, she de a ya alone, ye shoot piantan, luepian, pay like bar. Adelo so ye. Lu rango, Poyadakan, pitchen or mure, at that tower ne signed o. Gaunji Mingalago, then that general option. Payan the Kanga, Lurigu, Gaunji Mingala, Tower at that Yashi Lana Mapipari. Payan the King, I don't you do to Pitchin Madala. Pitchin as we. Then my shire ya alongu, ye shoot credo ya little tema, lueb yam, we like bar. Ye shoot payam my patient nine dead, Gima lone at Pietana Sura, Mashibu. Ye shoot credoga. Tuyakuza, Genorugu, Dilokama, Tatara Pipari. Lurango, Yeshu Credo, Pekanjendo, Atemo Nawama, Lurai, a paying a yegani, Lumia Buya, Poyatakin, Aluro, Shibari. Maisuine, Genogu, Poyatakin, Atompu, Jimbari. Maisuine, Genogu, Poyatakin, Atompu, Nambu, Atuasuye, Temashide, Aya, Longu, Yeshu Credo, Luepian, Pilaiba. Lebian Bime so ye, Payada Kinga. Then the out here to Mhobe, Janet, Loki Luda, Miazwaru at work, Gangi Mingla, Pissima, Pipari. A paying a yegani, Lum Yazido, a temon dihudo, Yeshu Credo, through Tishi Lana, my Pipari. Nasin, Dama Maisu, Bounugu, Payakin, Gangi, Pibazi.